Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2014ခုနှစ်အောက်တိုဘာလ13ရက်တနင်္လာနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချက်ပါရှင်
။ကျွန်တော်ကတော့အအောင်ပါဒီမနက်ခင်းသတင်းတွေကိုဥဆံမိုးဝေနဲ့အတူတင်ဆက်ပေးမှာပါ။ဂါဇာကမ်းမြောင်ဒေသကိုပြန်လည်တိဆောက်ဖို့ဒေါ်လာ 5.4 ဘီလီယံကူညီသွားမယ်ဆိုပြီးကမ္ဘာတဝန်းခေါင်းဆောင်တွေကကတိပြုခဲ့ကြတာ။နောက်အီဘိုလာရောဂါကူးစက်ပြန့်ပွားနေတဲ့လိုင်ဘေးရီးယားနိုင်ငံကကျန်းမာရေးဝန်ထမ်းတွေဆန္ဒပြကြတော့မှဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးမှာပါမနန္ဒာချက်ရင်
။ဟုတ်ကဲ့ပါရှင်။တနင်္လာနေ့ကြညာပြီးနားဆင်ရမယ့်စောင်းမားရီတမှာဆိုရင်တော့နိုင်ငံရေးအကျဉ်းသားစစ်ဆေးရေးကော်မတီကိုဖျက်သိမ်းတော့မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်ပြီ
းချက်နဲ့ဆိုလို့ရှိရင်လည်း2013ခန်းထားတဲ့နိုင်ငံရေးကျဉ်းသားတွေကိုသူတို့တင်တာပေါ့ကလူ့ကိုဆုတ်ပေးရမယ်။ဆုတ်ပေးလိုက်မှပဲဒီကော်မတီကဟိုချက်ကြောင်နဲ့အတိတ်ရှိနေ
အပြည့်စုံကိုမကြခင်မှာကြားဖို့ရှိပါတယ်ရှင်။ဒါအပြင်ဒီကနေ့ကံမဲ့အီရန်နဲ့မြန်မာဘောလုံးပွဲအကျိုးသုံးသက်ချက်ကိုလည်းကြားဖို့ရှိပြီးနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာပါ။ဒီကဏ္ဍတွေကမြန်မာဒီမိုကရေစီရဲ့ဆွေးနွေးကမ်းစီစဉ်မှာကျောင်းသားသမဂ္ဂနဲ့ဒီမိုကရေစီစနစ်အပေါ်ဆွေးနွေးထားတာကိုနားဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းစီစဉ်ကြရင်လည်းမြန်မာပြည်ကပေးစာကဏ္ဍနဲ့တခြားပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်သွားမှာပါရှင်။ဒီစီစဉ်တွေကိုအလှမ်းမပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့ဦးဆက်မိုးဝေကကြေညာပေးပါမယ်ရှင်။
မြေရဲပင်လယ်တစ်လျှောက်ကစစ်ဘေးရန်တင်နေတဲ့ပါလက်စတိုင်းနယ်မြေဂါဇာကမ်းမြောင်ဒေသကိုပြန်လည်တည်ဆောက်ဖို့ဒေါ်လာ 5.4 ဘီလီယံကူညီသွားမယ်ဆိုပြီးကမ္ဘာတဝန်းခေါင်းဆောင်တွေကကတိပြုခဲ့ကြပါတယ်။ကိုင်ရိုမှာကျင်းပနေတဲ့အလူရှင်နိုင်ငံ30ရဲ့ညီလာခံပိတ်ကွဲဖြစ်တဲ့တင်းငွေနေနေမှာနော်ဝေနိုင်ငံသားရဲ့ဝန်ကြီးဘော့ချ်ဘရန်ဒီကဒီအလူငွေပမာဏကိုကြေညာခဲ့တာပါ။ဒီပမာဏဟာပြီးခဲ့တဲ့ဇူလိုင်နဲ့ဩဂုတ်လတွေကအစ္စရေးနဲ့ဟာမတ်စစ်သေးကြွတွေကြားရက်90ကြာစစ်ပွဲတွေအတွင်းပျက်စီးခဲ့တာတွေကိုပြန်လည်ပြင်ဆင်ဖို့လိုအပ်ငွေပမာဏပါလက်စတိုင်းသမ္မတမမော့အဘတ်စ်ပြောကြားခဲ့တဲ့ဒေါ်လာတန်4000ထက်ပိုပါတယ်။ယီနန်နဲ့ချမ်းသာနေတဲ့ပါရှန်ပင်လယ်ကွေ့နိုင်ငံဖြစ်တဲ့ကာတာကဒေါ်လာတန်1000လူမှဖြစ်တဲ့အတွက်ဒါဟာအရေးအတွက်အများဆုံးလှူဒါန်းတဲ့နိုင်ငံလည်းဖြစ်ပါတယ်။လူသားချင်းဆိုင်ရာအကူအညီပေးအစီအစဉ်အနေနဲ့အမေရိကန်ကလှူဒါန်းမှုကတိပြုထားတဲ့ဒေါ်လာ202သန်းအပြင်နောက်ထပ်212သန်းလှူဒါန်းမှုကိုလည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကကြေညာခဲ့ပါတယ်။ဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံကဒေါ်လာ568သန်းလှူဒါန်းမှုကတိပြုထားပြီး UAE နဲ့တူရကီနိုင်ငံတွေကလည်းဒေါ်လာသန်း200လှူဒါန်းမယ်လို့ပြောဆိုထားပါတယ်။ဂါဇာကလူအပ်ချက်တွေကိုကမ္ဘာကြီးတစ်ခုလုံးအနေနဲ့ရှင်းရှင်းလင်းလင်းသိမြင်ထားတယ်ဆိုပြီးကုလသမဂ္ဂအတွေ့အမှုချုပ်ဘန်ကီမွန်းကလည်းပြောဆိုပါရခင်ဗျာ။
အီရန်နိုင်ငံမှာတနင်္ဂနွေနေ့ကအကြမ်းဖက်တိုက်ခိုက်မှုတွေထပ်မံဖြစ်ပွားခဲ့ပါတယ်။အသေးခံကားဘုံ၃လုံးပောက်ကွဲခဲ့ပြီးခတ်မျိုးနွယ်စုဝင်လူငယ်ရေးတပ်ဖွဲ့ဝင်50ထက်မနည်းသေဆုံးသွားခဲ့ပါတယ်။လူနေထူထပ်တဲ့အမ်ဘာခရိုင်မှာလမ်းဘေးထောင်ပုံပောက်ကွဲခဲ့ရမှာခရိုင်ရဲတပ်ဖွဲ့မှသေဆုံးသွားပါတယ်။ကားထောင်ပုံဟာကွာတာတပ်ပမှာရှိတဲ့ဘာကွာဘာမြောက်ပိုင်းအစိုးရခြံဝင်းအတွင်းထဲမှာဖြစ်ပွားခဲ့တာပါ။အဲဒီမှာခတ်မျိုးနွယ်စုစစ်မှုထမ်းဟောင်းတွေကသူတို့ဆန္ဒလျောက်စစ်တပ်မှာပြန်ပြီးတော့တာဝန်ထမ်းဖို့အတွက်စရင်ပေးသွင်းနေကြတာဖြစ်ပါတယ်။ဘုံခွဲသူတယောက်ဟာခြံဝါမှာသူ့ကိုယ်သူခန္ဓာကိုယ်မှာတက်ဆင်ထားတဲ့ဘုံကိုဖောက်ခွဲလိုက်တာဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။မိနစ်ပိုင်အကြာမှာပောက်ကွဲစီတဲ့ပစ္စည်းတွေတင်ဆောင်လာတဲ့ကားနှစ်စီးဟာရှေ့စဉ်နှောက်စဉ်ဆိုသလိုဝင်ရောက်လာပြီးတော့ဖောက်ခွဲလိုက်ကြတာပါ။တိုက်ခိုက်မှုတွင်လူပေါင်း60ထက်မနည်းဒဏ်ရာရရှိသွားတယ်လို့ဆိုပါတယ်။ပေါက်ကွဲမှုကအလွန်ကြီးမားပြီးတော့ပေါက်ကွဲတဲ့နေရာကနေမီတာ100လောက်အဝေးမှာရှိတဲ့လူတွေတောင်တေဆုံးတဲ့ထဲမှာပါတဲ့အကြောင်းကွာတာတပ်ပါမြူနစ်စပယ်ကောင်စီဝင်တယောက်က VOA ကိုပြောပါတယ်။အဆောက်အဦကြီး၃ခုပျက်စီးသွားပြီးတော့အထဲမှာရှိနေတဲ့လူတွေတေဆုံးသွားကြတာဖြစ်တယ်လို့သူကပြောပါတယ်။ပေါက်ကွဲမှုဖြစ်ပွားပြီးတော့နိုင်အနှဲငယ်ကြမှာတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တဲ့အကြောင်း Islamic State စစ်သွေးကြောအဖွဲ့ကကြေညာပါတယ်။အသေးခံဘုံခွဲသူ၃ဦးစလုံးဟာအီရန်နိုင်ငံကဂျီဟတ်တိုက်ခိုက်ရေးသမားတွေမဟုတ်ကြဘူးလို့လည်းဆိုပါတယ်ခင်ဗျာ
စီးရီးယားနိုင်ငံကိုဗန်နီမြို့မှာကာဒစ်တိုက်ခိုက်ရေးသမားတွေဟာ IS စစ်သည်ကြတွေကိုခုခံတိုက်ခိုက်နေပါတယ်တူရကီနယ်စပ်အနီးကဒီမြို့ကိုထိန်းချုပ်ဖို့အတွက်တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်ပွားနေတာပါစနေနေ့တနင်္ဂနွေနေ့တွေမှာ UAE sorry အာရေဗီယာနိုင်ငံတွေနဲ့အတူတိုက်လေရင်နေနဲ့ကိုဗန်နီမြို့ကိုလေကြောင်းကနေတိုက်ခိုက်နေတယ်လို့အရှိအလေဘဲမှာရှိတဲ့ American စစ်ဆေးကုကဲမှုဌာနချုပ်ကပြောပါတယ်ဒီလေကြောင်းတိုက်ခိုက်မှုအတွင်းစစ်သွေးကြွတွေရဲ့တီနီယာတစ်ခုနဲ့ရင်ဆိုင်တိုက် တိုက်ခိုက်မှုဖြစ်ပွားနေတဲ့နေရာတစ်ခုကိုပြစ်ခတ်တိုက်ခိုက်ခဲ့တာပါ။တိုက်ပွဲတွေအတွင်းဂျီဟက်တိုက်ပွဲဝင်အများပြားသေဆုံးကြတယ်လို့ဗြိတိန်အခြေစိုက်စီးရီးယားလူခွင့်ရေးဆောင်ကြည့်ရေးအဖွဲ့ကပြောပါရယ်ကုလသမဂ္ဂအတွေ့အမှုချုပ်ဘန်ကီမွန်းကကိုဗနီမြို့သိမ့်ပိုက်ရေးတိုက်ပွဲတွေအတွင်းလူအသက်ထောင်ပေါင်းများစွာလောင်ကြီးထမ်းမဲ့အနေဒါမှရှိနေတယ်ဆိုပြီးတော့လည်းပြောပါရယ်ဒါအပြင်အရသာပြည်သူတွေကိုကာဝယ်ဖို့နဲ့လူသက်တာတွေကိုရပ်ဖြစ်ဖို့အစ်ပွဲမှာပါဝင်တိုက်ခိုက်နေသူတွေကိုဘန်ကီမွန်းကပြောဆိုခဲ့ပါတယ်ကာတစ်တိုက်ခိုက်ရေးသမားတွေနဲ့ IS စစ်သည်ကြတွေတိုက်ခိုက်နေတဲ့ကိုဗန်နီမြို့ပေါ်မှာတနင်္ဂနွေနေ့ကမိဂုံးလုံးတွေတက်လာတာကိုတင်ပြရပါတယ်တိုက်ပွဲတွေဆက်ဖြစ်နေချိန်မှာတူရကီတိုက်ပွဲတပ်ဖွဲ့တွေစီးရဲအရဝင်ရောက်ဖို့တူရကီသမ္မတအပေါ်နိုင်ငံတကာဖိအားပေးမှုတွေတိုးလာနေပေမဲ့တူရကီတပ်ဖွဲ့တွေကသူတို့တက်ဆွဲထားရနေဆက်မှာပဲရှိနေတာပါကိုဗန်နီမျိုးသားကြမယ်ဆိုရင်တက်ကြီးရွယ်ဦးတွေအပါအဝင်လူပေါင်း12,000လောက်အသက်ခံရနိုင်တယ်လို့ကုလသမဂ္ဂအရာရှိတွေကပြောဆိုထားပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံအရှေ့ပိုင်းငြိမ်းချမ်းရေးရရှိဖို့အတွက်ရုရှားနဲ့အဆင့်မြင့်ဆွေးနွေးပွဲပြုလုပ်ဖို့စီစဉ်နေချိန်မှာပဲယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုဟာသူ့ကာကွယ်ရေးဝန်ကြီးရဲ့နှုတ်ထွက်တော်ကိုလက်ခံလိုက်ပါတယ်ဇူလိုင်လတုန်းကမှကာကွယ်ရေးဝန်ကြီးဖြစ်ခန့်အပ်ခံခဲ့ရတဲ့ Valerie Haladi ရဲ့နေရာမှာအသစ်ခတ်မဲ့သူရဲ့နာမည်ကိုတနင်္လာနေ့မှာကြေညာမယ်လို့ Mr. Poroshenko ရဲ့ရုံးကတနင်္ဂနွေနေ့မှာထုတ်ပြန်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လကသဘုံတွေထိန်းချုပ်ထားတဲ့ Donuts မြို့ရဲ့အရှေ့ပိုင်းမှာရှိတဲ့ Ilovisk ဒေသမှာ Ukraine အစိုးရတပ်တွေအရှုံးနဲ့ရင်ဆိုင်ခဲ့ရတဲ့ကာကွယ်ရေးဝန်ကြီး Haladi ဟာပြစ်တင်ဝေဖန်မှုတွေခံနေရသူဖြစ်ပါတယ်။ဖေဖော်ဝါရီလအတွင်းဥရောပသမဂ္ဂကိုလိုလားတဲ့လူမှုဆန္ဒပြပွဲတွေကြောင့်ရုရှားကထောက်ခံမှုပေးထားခဲ့တဲ့သမ္မတဗစ်ကတာယူနိုကိုဗစ်နှုတ်ထွက်သွားပြီးတဲ့နောက်ပိုင်းဟလက်တီဟာတတိယမြောက်ယူကရိန်းနိုင်ငံရဲ့ကာကွယ်ရေးဝန်ကြီးဖြစ်ပါတယ်။ဇူလိုင်လကစပြီးရုရှားကပံ့ပိုးထားတဲ့ယူကရိန်းအစိုးရစန့်ကျင်ရေးလက်နက်ကင်လှုပ်ရှားမှုတွေနိုင်ငံအရှေ့ပိုင်းမှာကြီးထွားလာခဲ့တာပါ။ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းသမ္မတမစ္စတာပိုရိုရှန်ကိုနဲ့တွေ့ဆုံဆွေးနွေးဖို့အတွက်ပြင်ဆင်နေတဲ့အနေနဲ့ရုရှားတပ်ဖွဲ့18,000ကျော်ကိုယူကရိန်းနယ်စပ်ကနေပြန်လည်ပြီးတော့ရုတ်သိမ်းဖို့တနင်္ဂနွေနေ့မှာအမိန့်ပေးခဲ့ပါတယ
်။ UAE ဗီရိကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618 9နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေတနင်္လာနေ့မနက်ခင်းသတင်းများကိုဆက်လက်ကြီးညာနေပါတယ်။ Liberia နိုင်ငံကကျန်းမာရေးဝန်ထမ်းတွေကအငင်းပွားစရာလစာကိစ္စနဲ့ပတ်သက်လို့ဆန္ဒပြဖို့စီစဉ်ခဲ့ကြပါတယ်။ Ebola ရောဂါကူးစက်မှုတိုက်ဖျက်ရေးအတွက်ဒီအခြေအနေဟာအကြီးအကျယ်ထိခိုက်စရာဖြစ်လာနိုင်တာပါ။ Liberia မြို့သားကျန်းမာရေးလှုပ်သားများအသင်းဝင်ထောင်ထဲချတဲ့ကျန်းမာရေးဝန်ထမ်းတွေကအန်ရရှိတဲ့လုပ်ငန်းခွင်မှာလုပ်ကန်ရတဲ့အတွက်အပိုဆောင်ရေးမရဘူးဆိုရင်တနင်္လာနေ့မှာလုပ်ငန်းခွင်မဝင်ဘူးဆိုပြီးပြောပါတယ်။လစာငွေ$200ဒါမှမဟုတ် $300အပြင်အပိုဆောင်ရေး $900ပေးဖို့ Liberia ကျန်းမာရေးဝန်ထမ်းတွေကတောင်းဆိုနေကြတာဖြစ်ပါတယ်ခင်ဗျာ
။ဟောင်ကောင်မှာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေလှုပ်ပေးဖို့အတွက်သတင်းပတ်နဲ့ချီးပြီးတော့တောင်းဆိုတဲ့ဆန္ဒပြနေကြတဲ့ကျောင်းသားတွေကိုပျော်ပျော်တင်းတင်းပဲစန့်ကျင်တဲ့အကြောင်းဟောင်ကောင်အစိုးရရဲ့ခေါင်းဆောင်ကပြသလိုက်ပါတယ်။ကျောင်းသားတွေရဲ့တောင်းဆိုချက်တွေကအဓိကအချက်တစ်ခုဖြစ်တဲ့အုပ်ချုပ်ရေးမှုယာရုကနေဆင်းပေးဖို့ဆိုတဲ့အချက်ကိုလက်မခံတဲ့အကြောင်းဟောင်ကောင်အုပ်ချုပ်ရေးမှုလျောင်ချွန်ရင်းကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။ကျောင်းသားတွေရဲ့လှုပ်ရှားမှုကခိတ္တခဏသာထိန်းချုပ်မှုအောက်ကနေလွတ်သွားခဲ့ပြီးကြာရှည်ခံမှာမဟုတ်တဲ့အကြောင်းသူကပြောဆိုပါရယ်။2019ခုနှစ်မှာကျင်းပဖို့ရှိတဲ့အုပ်ချုပ်ရေးမှုအသစ်ရွေးကောက်ပွဲမှာအုပ်ချုပ်ရေးမှုလောင်းလေကိုတရုတ်အစိုးရကလိုလားတဲ့စီစီရေးအဖွဲ့ကနေရွေးချယ်ပေးရမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုတရုတ်အစိုးရကပြင်ပေးဖို့ဆိုတာမဖြစ်နိုင်ဘူးလို့လီယောင်က TVB ရုပ်သံဌာနကိုပြောဆိုခဲ့ပါရယ်။အစိုးရဟာရဲတပ်နဲ့ချီပြီးတော့လမ်းတွေပိတ်ဆို့ဆန္ဒပြနေတာကိုဖယ်ရှားပေးဖို့ဆန္ဒပြသူတွေကိုဆက်လက်ဖြောင်းပြတိုက်တွန်းနေကြောင်းပြောလိုက်ပြီးနေရာတွေကနေရှင်းပြဖို့အတွက်အင်အားအနည်းငယ်သာတုံကောင်းတုံးရလိမ့်မယ်ဆိုပြီးတော့လည်းသတိပေးလိုက်ပါတယ်။ဆန္ဒပြသူတွေကတော့တနင်္ဂနွေနေ့လမ်းမာတွေပေါ်မှာဆက်ရှိနေပြီးညဘက်မှာရွက်ဖြင့်တဲတွေထိုးထားကြပါတယ်။
အလွန်အင်အားပြင်းထန်တဲ့ဆိုင်ကလုန်းမုန်တိုင်းအိန္ဒိယအရှေ့ဘက်ကမ်းရိုးတန်းမှာတနင်္ဂနွေနေ့ကတိုက်ခတ်သွားတယ်လို့အိန္ဒိယမိုးလေဝသဌာနကကြေညာပါရယ်စိတ်ကမ်းမြို့ဖြစ်တဲ့ဗီဇာကပတ်နမ်မှာမုန်တိုင်းဟာဗိုလ်ပြူတိုက်ခတ်သွားတာပါမုန်တိုင်းကြောင့်မိုးကြီးကျယ်ရွာသွန်းပြီးတနာရီကို195ကီလိုမီတာနှုန်းနဲ့တိုက်ခတ်ခဲ့တာကြောင့်လူအနည်းဆုံး6ဦးသေဆုံးသွားပါရယ်လက်စစ်တားပေးလိုက်နေလဲပြတ်တောက်ခဲ့ပြီးသစ်ပင်တွေရာနဲ့ချီပြီးတော့လဲပြိုလဲခဲ့တာကြောင့်အများပြည်သူသုံးပူဆောင်ရေးလမ်းကြောင်းတွေကိုယာယီပိတ်ထားခဲ့ရပါတယ်ဒီမုံနှမ်းကြောင့်ဘလောက်ထိတည်ကြည်ပျက်စီးခဲ့တယ်ဆိုတာကိုတော့တနင်္လာနေ့လောက်မှသိမယ်လို့ဒေတာအာနာပိုင်းကပြောဆိုပါရခင်ဗျာ
ဖုန်ဖုန်အမည်ရှိတဲ့တိုင်ဖုန်မုန်တိုင်းဟာအပူပဲမုန်တိုင်းအဖြစ်တနင်္ဂနွေနေ့မှာရောက်ရှိသွားပြီးတော့ဂျပန်ကျွန်းပေါ်ကနေဖြတ်ခါအနောက်မြောက်ဘက်ကိုဥတီဖြေရှားနေပါတယ်မုန်တိုင်းကြောင့်လူပေါင်း30ထက်မနည်းဒဏ်ရာရရှိခဲ့ပါတယ်ဒီမုန်တိုင်းဟာအခုနှစ်အတွင်းကမ္ဘာပေါ်မှာအင်အားအပြင်းထန်ဆုံးအပူပဲဆိုက်ကလုန်းမုန်တိုင်းဖြစ်ပါတယ်စနေနေ့ကတက်ခတ်ခဲ့တဲ့လီတိုင်နှုန်းဟာတနာယူ145မိုင်နှုန်းကျော်ရှိပြီးတော့တနင်္ဂနွေနေ့မှာတော့အာရော့သွားပြီးတော့တနာယူ111မိုင်နှုန်းနဲ့တိုက်ခိုက်နေတယ်လို့ဆိုပါတယ်ခင်ဗျာ
The Voice of America, VOA. သတင်းတွေကိုကိုအောင်နဲ့ဦးစံမိုးဝေကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုသတင်းဆောင်မတွေကိုအလှည့်ပေးပါစေ။နိုင်ငံရေးကျင်းသားစီစစ်ရွေးချယ်ရေးကော်မတီကိုဖြတ်သိမ်းတော့မယ်လို့သတင်းတွေထွက်ပေါ်လာပြီးမှပဲဒီကော်မတီကိုအမှန်တကယ်ဖြတ်သိမ်းမယ်ဆိုရင်လက်ချက်နိုင်ငံရေးအကျဉ်းသားတွေကိုအကုန်ပြန်လွှတ်ပြီးမှဆောင်ရွက်တဲ့နယ်လို့နိုင်ငံရေးအကျဉ်းသားအရေးဆောင်ရွက်နေတဲ့အဖွဲ့အစည်းကမြင်ပါတယ်အကျဉ်းထောက်တွေထဲမှာနိုင်ငံရေးအကျဉ်းသားတွေမရှိတော့ဘူးလို့ပြောနေပေမဲ့တကယ်တမ်းနိုင်ငံရေးအကျဉ်းသားတွေရှိနေစေဖြစ်တယ်လို့လည်းဆိုကြပါတယ်အပြည့်အစုံကိုရန်ကုန်ခြေစိုက် VOA သတင်းတော်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင
်သမ္မတဦးသိန်းစိမ့်မင်းနဲ့ဖွဲ့စည်းခဲ့တဲ့နိုင်ငံရေးအကျဉ်းသားများစီစဉ်ရွေးချယ်ရေးကော်မတီကိုမကြခင်မှာဖျက်သိမ်းတော့မယ်လို့သတင်းတွေထွက်လာသလိုဒီကော်မတီတွင်းမှုလည်းဖြစ်သမ္မတရုံးဒုတိယဝန်ကြီးလည်းဖြစ်တဲ့ဦးအောင်သိန်းကလည်းဒီအကြောင်းကိုသတင်းထံတချို့ကိုအတည်ပြုပြောခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားရေးဆောင်ရွက်နေသူတွေကတော့ဒီကော်မတီကိုဖျက်ဖို့မသင့်သေးဘူးလို့ရှုမြင်ကြပါတယ်။အကျဉ်းထောင်ထဲမှာရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလွှတ်ပေးပြီးမှသာဒီကော်မတီကိုဖျက်သိမ်းတင်တယ်လို့နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအသင်းမြန်မာနိုင်ငံ AABB ရဲ့ကြောက်ခွင့်ရှိသူဦးအောင်မျိုးကျော်က VOA ကိုပြောပါတယ်
။နိုင်ငံကော်မတီကိုဖျက်မဲ့ပုံမှာတော့ကျွန်တော်တို့ကသူတို့ဘက်ကတည်ယဝင်ကြောတာမဟုတ်သေးတဲ့အတွက်ကြောင့်ကျွန်တော်တို့ကဘာမှပြောရမလို့ဖျက်မဲ့ဆိုလို့ရှိရင်လည်းကျွန်တော်တို့ကနောက်ဆုံးနောက်တစ်ခါကိုခံထားတဲ့နိုင်ငံရေးကျင်းသားတွေဆိုတော့သူတို့တာဝန်ကိုလှုပ်ဖို့ဆုတ်ပေးရမှာဆုတ်ပေးလိုက်မှပဲဒီကော်မတီကဟိုဖြတ်တန်းနေတဲ့အခြေအနေရှိမယ်။ဒီ2014တည်းကဟာကိုသူတို့ကကော်မတီဆောက်ဖွဲ့ရ2014တည်းရဲ့အခြေအနေမပါဘူးပေါ့ဗျာ။အဲ2014တည်းမှာဟိုအချင်းချခံရထောက်ချခံရဟိုနိုင်ငံရေးကျင်းသားတွေဆိုတော့ကျွန်တော်တို့ကတော့ကျွန်တော်တို့လူကျွန်တော်ခံနေတဲ့လွတ်မြောက်အောင်ဆက်ပြီးတော့ပြောရမှာပဲလေ။
ဒီကော်မတီကသမ္မတဦးသိန်းစင်ရဲ့မိန့်နဲ့ဖွဲ့စည်းပေးခဲ့တဲ့ကော်မတီတစ်ခုဖြစ်ပြီးတော့2013ခုနှစ်အထိတာအသက်ဝင်လာကြောင်း2014ခုနှစ်အတွင်းထပ်တိုးလာတဲ့နိုင်ငံရေးအကျဉ်းသားတွေအရေးဆောင်ရွက်နိုင်ဖို့အတွက်ဒီကော်မတီကိုမဖျက်သိမ်းဘဲနဲ့နာမည်ပြောင်းပြီးတော့လုပ်ပိုင်ခွင့်ထပ်တိုးဖို့တင်ပြထားတာတွေရှိတယ်လို့ကော်မတီမှာအဖွဲ့ဝင်ဖြစ်ပါဝင်သူလည်းဖြစ်ကိုယ်တိုင်လည်းနိုင်ငံရေးအကျဉ်းသားဖြစ်ခဲ့တယ်လို့နိုင်ငံရေးအကျဉ်းသားအရေးဆောင်ရွက်နေတဲ့ကိုရဲအောင်က VOA ကိုပြောပါတယ်
။ဟုတ်တယ်ကတော့ဗျာဒီလိုနိုင်ငံရေးကော်မတီဖြစ်မယ်ဆိုရင်တော့သူရကဟိုသမ္မတအဖွဲ့ပြည်သားဖြစ်တဲ့အတွက်သူတို့ဖြတ်မယ်ဆိုရင်လည်းသူတို့ဖွဲ့ခွင့်ရအဖွဲ့စည်းတစ်ခုဖြတ်တာပေါ့နော်ဆိုတော့ကျွန်တော်တို့ကတော့ဒီချက်ပို့ပြီးတော့ပြောလို့မရဘူးဒါပေမဲ့နောက်တစ်ခုကလည်းဒီနိုင်စစ်ကော်မတီအနေနဲ့ကလည်းသူလက်ရှိနေလာရဒီသမ္မတပြည်သားက2013နဲ့ရှေ့ပိုင်းနိုင်ငံရေးကျင်းသားတွေစီစစ်ဖို့ပဲဖြစ်တယ်ဆိုတော့သမ္မတချက်ရှိပါအဲ့ဒီသမ္မတချက်ရှိတဲ့အတွက်ကျွန်တော်တို့ကဒီကော်မတီတစ်ခုနိုင်ငံရေးကျင်းသားတွေနဲ့ပတ်သက်လို့ဆက်အလုပ်လုပ်ဖို့အတွက်ကော်မတီတစ်ခုရှိဖို့လိုအပ်တဲ့ဆိုရင်တော့ဒီကော်မတီကိုဒီကောင်းစဉ်အရာကျွန်တော်တို့ကကြောင်းမိဖို့ကျွန်တော်တို့ကပြောထားတာလည်းရှိပါတယ်ဗျာ။ဟုတ်တယ်ဆိုတော့ဒီကော်မတီကောင်းစဉ်အရာဆိုရင်ကျွန်တော်က2014မှာကြားတဲ့နိုင်ငံရေးကျင်းသားတွေနဲ့ပတ်သက်ပြီးတော့ဘာမှတောင်းရလို့မရနိုင်တဲ့အခြေအနေမှာရှိပါတယ်။
နိုင်ငံရေးအကျဉ်းသားအရေးကူညီပေးနေတဲ့အဖွဲ့အစည်းတွေရဲ့ပြောဆိုချက်တွေအရ2013ခုနှစ်မှာနိုင်ငံရေးအကျဉ်းသား29ဦးကျန်ခဲ့ပြီးတော့2014မှာနိုင်ငံရေးလှုပ်လှုပ်ထောင်ကျတဲ့သူတွေထပ်ရှိလာတဲ့အတွက်စုစုပေါင်း80နီးပါးနိုင်ငံရေးအကျဉ်းသားဖြစ်ရှိနေသေးတယ်လို့ဆိုပါတယ်။ဒါပေမဲ့အာဏာပိုင်တွေဘက်ကတော့မြန်မာနိုင်ငံရဲ့ထောင်တွေထဲမှာနိုင်ငံရေးအကျဉ်းသားလုံးဝမရှိဘူးဆိုပြီးတော့ပြောဆိုလာတာပါ။ဒီအချက်နဲ့ပတ်သက်ပြီးတော့နိုင်ငံရေးအကျဉ်းသားစီစဉ်ရွေးချယ်ရေးကော်မတီထဲမှာလည်းအစိုးရဘက်ကအဖွဲ့ဝင်တွေနဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေကြားသဘောထားကွဲလွဲမှုတွေလည်းရှိနေတယ်လို့ကိုရအောင်ကဆက်ပြောပါတယ
်။ဥပမာချင်းပါဗျာ။ကျွန်တော်ကဘုံမနဲ့ကြော်လို့ကိစ္စကိစ္စမျိုးကိုကျွန်တော်တို့ကနိုင်ငံရေးအကျဉ်းသားလို့ကျွန်တော်သတ်မှတ်တယ်။ဆိုတော့ဒါနိုင်ငံရေးကျင်းသားမှုဟုဒါဟာရုံးဝင်ဖြစ်တဲ့နိုင်ငံတော်အုပ်ချုပ်ရေးကိုဟောက်ပြည်လွှတ်တာပဲဖြစ်တဲ့ဝင်ရောက်တာဖြစ်တဲ့ဒါမျိုးတွေကိုတို့ကသတ်မှတ်ထားတယ်ပေါ့ဗျာ။အဲဒီပုံမှာကော်မတီထဲမှာအားလုံးတူညီတဲ့အဖြစ်တစ်ခုမရဘူးဖြစ်နေတာပါ။
အခုအော်တိုဘားလာအတွင်းမှာပဲတမရလွန်ချင်းချင်းသာခွင့်နဲ့အကျဉ်းသားပေါင်း3000ကျော်ကိုမြန်မာနိုင်ငံအနှံ့အကျဉ်းထောင်တွေကနေလွှတ်ပေးခဲ့တာပါဒါပေမဲ့အခုလွှတ်ပေးခဲ့တဲ့အကျဉ်းသားတွေထဲမှာနိုင်ငံရေးအကျဉ်းသားဖြစ်တမတ်ခံထားတဲ့သူတဦးသာပါဝင်တယ်လို့နိုင်ငံရေးအကျဉ်းသားရေးကူညီပေးတဲ့အဖွဲ့တွေကပြောဆိုပါတယ်ခင်ဗ
ျကိုအောင်ရဲမောင်မောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်မကြခင်မှာမြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းစီစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုတော့အားကစားသတင်းတစ်ပုဒ်ကိုဆက်ပြောပြပါမယ်မြန်မာဘောလုံးပရိသတ်တွေပျော်ရဖို့အတွက်ဆက်ပြီးတော့စ조사သွားမှာဖြစ်တယ်လို့မြန်မာ U19 အသင်းရဲ့နှီးပြကပြောလိုက်ပါတယ်မြန်မာနိုင်ငံမှာကျင်းပနေတဲ့ AFC U19 ဘောလုံးပွဲရဲ့အုပ်စုနောက်ဆုံးပွဲမှာမြန်မာကအီရန်နဲ့ဒီကနေ့ကစားရမှာဖြစ်ပြီးတော့မြန်မာအသင်းအနေနဲ့သတိထားဖို့လိုပေမဲ့ပုံမှန်အတိုင်းကစားသွားနိုင်ဖို့လိုတယ်လို့မြန်မာလက်ရွေးစင်ဟောင်းဦးအေးမောင်ကြီးကပြောဆိုလိုက်ပါတယ်အပြည့်အစုံကိုတော့ကိုရန်နိုင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါမြန်မာနိုင်ငံမှာကျင်းပနေတဲ့ AFC U19 ဘောလုံးပွဲရဲ့အုပ်စုပထမနှစ်ပွဲပြီးတဲ့အချိန်မှာတော့မြန်မာကယင်မန်နဲ့အမှတ်တူဂိုးကွာချချက်နှစ်ဂိုးအသာနဲ့အုပ်စုအင်မှာထိပ်ရောက်နေပြီးတော့ဒ ထိုင်းက3မှတ်အီရန်ကတော့တမတ်မှမရသေးပါဘူးအုပ်စုနောက်ဆုံးပွဲမှာတော့အင်ရှင်မြန်မာနဲ့အီရန်ထိုင်းနဲ့ယေမန်တို့ကစားရမှာပါအီရန်သင်းဟာ quarter final တက်ဖို့မျှော်လင့်ချက်မရှိတော့ပေမဲ့အသင်းကောင်းတစ်သင်းဖြစ်တယ်လို့မြန်မာဘောလုံးရွှေခေရဲ့လက်ရွေးစင်ဟောင်းဦးအေးမောင်ကြီးကပြောပါတယ
်ပေါ့အီရန်ကဘာမှအခုမျှော်လင့်ချက်မရှိတော့မှန်တယ်ဒါပေမဲ့တကယ်တမ်းသူဟာအသင်းကောင်းတစ်သင်းပဲသူဘယ်လိုလာမလဲတော့မှန်လို့တော့မရဘူးဒါကိုကတော့ပေါ့လို့တော့နေဟောင်းပေါ့နော
်ဒီဘက်ကမြန်မာအသင်းဘယ်လိုချင်းကပ်တင်တယ်လဲဆိုတဲ့အပေါ်မှာသူပြောတာကတော့
ကိုတင်ပိုတိုင်းမယ်ကိုကစားနည်းတိုင်းကိုကစားမယ်ဒါပေမဲ့ဘာလေးတော့သတိထားမယ်ဆိုတော့ injury တော့သတိထားမယ်အနီဝါလေးသတိထားမယ်ပေါ့နော်ဒါလေးသတိထားပြီးတော့ကစားဟုတ်ဆိုတော့ဒီကိုတင်ပိုရှော့လို့တော့မရဘူးလို့တော့ထင်တယ်နောက်တစ်ခုကကြတော့နီးပြဆရာတော့ပြင်ဆင်ပါလိမ့်မယ်ဟာနောက်ပွဲမှာတော့ကျွန်တော်တို့ဟာဒါဘယ်လိုပဲဖြစ်ဖြစ်တော့တေးလေးကြရင်တော့တက်ပါတယ်လို့ဘာလို့စိတ်ထားပြီးတော့ကစားရင်တော့မကောင်းဘူးဗ
ျဟုတ်ကဲ့အဲ့တော့အငယ်အနေနဲ့ရောဒီပွဲကိုဘယ်လိုခံမှန်းပါလဲ
အဲကျွန်တော်တို့ကတော့ရမယ်ကျွန်တော်တို့ကနိုင်မယ်ပဲခံမှန်းနေဗျာညနိုင်မှာပါ
ပြီးခဲ့စီဂိန်းတုန်းကတော့မြန်မာသင်းဟာ semi final တက်မဲ့အနေထားကနေအုပ်စုနောက်ဆုံးပွဲမှာခြေကျော်လက်ကျော်ဖြစ်ပြီးတော့အုပ်စုကနေပြုတ်သွားတာကြောင့်မြန်မာဘောလုံးပရိသတ်တွေရံမုံမိကြအကြီးအကျယ်ပောက်ကွဲခဲ့ကြတာပါဒါပေမဲ့မြန်မာ U19 သင်းရဲ့နီးပြဂါဇီစီကတော့မြန်မာဘောလုံးပရိသတ်တွေပြောရဖို့အတွက်စက်ကြိုးစားသွားမှာဖြစ်တယ်လို့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်ပြီးခဲ့တဲ့ထိုင်းပွဲမှာမြန်မာပရိသတ်တွေရဲ့အားဖေးတန်တွေနိုင်ငံတော်သချင်းဆိုတဲ့အတန်တွေဟာရန်ကိုအားရစရာကောင်းခဲ့တယ်လို့လည်းဦးအေးမောင်ကြီးကချီးကျူးလိုက်ပါတယ
်ဟိုနိုင်ငံလည်းပါတယ်အကုန်လုံးဝန်သားစရာတွေပေါ့ဗျာပထမပွဲတဲ့ဆန်လူတွေအများကြီးပဲလေးပဲလေးတန်းပြည့်လူနိဘာကိုလာတယ်။နောက်ပြီးတော့တစ်ချိန်လုံးလဲသူတို့အားပေးနေတယ်ပေါ့လို့ဒီကလေးကငယ်တဲ့ခါကျသူတို့မှအားပေးမှုလိုတယ်ဆိုတော့ငါတို့နောက်မှဒီလူတွေအကုန်လုံးရှိပါလားဆိုတော့သူတို့မြင်သွားတယ်ပေါ့လို့မြင်သွားတော့လဲသူတို့ပို့ပြီးတော့အားကျိုးမှန်တဲ့ကစားတယ်လို့လဲကိုယ်ကမြင်ပါတယ်။အင်မတန်ဝန်သားဖို့ကောင်းပါတယ်ဟိုကျေးဇူးတင်ဖို့လည်းကောင်းပါတယ်
။တစ်ချိန်လုံးကအငယ်တို့ကစားခဲ့စဉ်တုန်းကဒီလို feeling မျိုးအငယ်ပြန်ရခဲ့လား
။ဟုတ်တယ်ဟုတ်တယ်အဲ့လိုမျိုးလေးပေါ့ဟိုကိုကစားတော့လဲဒီလိုမျိုးပေါ့အခုနောက်ကျတော့ကိုပြည့်တက်ရှိရင်နောက်ပြီးတော့ဘလို့ပဲပြည့်ပြည့်ဟိုပေါ့ကိုလူမျိုးရှေ့မှာကိုသူများနဲ့ချင်းလဲလုတ်ပြချင်းနဲ့စိတ်ကလေးရရှိတဲ့ခါကျဒီလူမျိုးပြည့်တက်မြများလာလေပြည့်တက်ကအားပေးလေကိုကလုတ်ချင်းတဲ့စိတ်ကဟိုအလိုလိုထွက်လာတယ်ဒါကြီးကလေအဲခုနကပြောလို့ကျွန်တော်တို့ငယ်စဉ်ကတည်းကတကယ်ပါပဲမနေ့ကလည်းအဲ့လိုမျိုးပဲခံစားရပါတယ
်မြန်မာတင်းအီရန်နဲ့ပွဲမှာတည်ကြခဲ့ရင်ပဲ quarter final တက်မှာဖြစ်ပြီးတော့တကယ်လို့ရှုံးခဲ့ရင်လဲဂိုးကွာချချက်အရာရော head to head စနစ်အရာပါ quarter final တက်ဖို့အလားအလာကောင်းတွေအတော်လေးကိုရှိနေပြီလို့ဆိုရမှာဖြစ်ပါတယ်ဗျာ
ကိုရနိုင်ပြပြခဲ့တာဖြစ်ပါတယ်ရှင် VOA ကနေတနင်္လာနေ့မနက်ခင်းစီစဉ်တွေကိုမနက်9နာရီထိလိုင်းနိုမီတာ32 40နဲ့48တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုပတ်စဉ်ကဏ္ဍတွေကိုလှည့်ပေးပါရစေအရင်ဆုံးနားဆင်ကြအမှာကတော့မြမဒီမိုကရေစီရေးရာဆွေးနွေးခန်းစီစဉ်ပါရှင်ဒီစီစဉ်မှာကျောင်းသားတမကနဲ့ဒီမိုကရေစီစနစ်အပေါ်ဘကတာရဲ့ဗဟုလုပ်ငန်းကော်မတီအထွေထွေအတွင်းရမှုမဖြုတ်ဖြုတ်အောင်ရဲ့အမြင်ကိုကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းပြီးတော့တင်ဆက်ထားပါတယ်နားဆင်ကြည့်အောင်ပါရှင
်မဖြုတ်အောင်ကျွန်တော်တို့တွေ့ဆုံမေးမြန်းခွင့်ပြုတာအများကြီးကျေးဇူးတင်ပါတယ
်
ဆိုတော့မဖြုတ်အောင်ကကျောင်းသားတက်ကြွလှူရှာသူတူပေါ့ဆိုတော့ဘယ်အွယ်မှာဒီကျောင်းသားတက်ကြွလှူရှာသူတူဖြစ်ခဲ့တာလဲအတတ်ပညာဘယ်လောက်မှစဖြစ်တာလဲ
စပြီးတော့ဟိုဒီနိုင်ငံရေးလို့ပဲပြောရပါဆိုတော့ကျွန်တော်တို့ကျောင်းသားလှူရှာမှုတွေစပြီးတော့ပါလာတာ2006 2009ပေါ့နော်အဲ့ဒီကာလမှာကျွန်တော်စပြီးတော့ဒီကျောင်းသားလှူရှာမှုကိုပို့ပြီးတော့စိတ်ဝင်စားအောင်မယ်ပို့လေးလာအောင်မယ်ကျွန်တော်နားလည်လာတယ်ပါဆိုတော့အဲ့ချိန်ကကျွန်တော်တက္ကသိုလ်ကျောင်းသူတယောက်ဖြစ်လာတဲ့ခါကျတော့ဆိုတော့ကျွန်မအဲ့ဒီချိန်ကတော့တတိယနှစ်နည်းပညာတက္ကသိုလ်ပေါ့နော်ဆိုတော့မြို့ပြအင်ဂျင်နီယာဘာသာရေးအသင်ကြားနေတဲ့အချိန်မှာပဲ2000ကိုရွှေအောင်ဒေါ်လာလေးလေးဖြစ်လာတယ်ဆိုတော့အဲ့မတိုင်ခင်မှာကျွန်တော်တို့စူးစီးထားတဲ့ကျောင်းသားတွေကနေပြီးတော့ကျောင်းသားသမဂ္ဂဖွဲ့ဖို့စပြီးတော့သူတို့စူးစမ်းလာကြတဲ့ခါကျတော့ကျွန်မလည်းပူပေါင်းပါဝင်လာဖို့ဖြစ်လာတာပေါ့နော
်ဆိုတော့ကျောင်းသားသမဂ္ဂပြန်လှုပ်ကြတယ်ကျောင်းသားသမဂ္ဂဖွဲ့ကြတယ်ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘဂတအဲ့ဒါစလှုပ်ကြတယ်ဆိုတော့အဲ့လိုလှုပ်ရင်းနဲ့မပြေဘောင်ဖန်ခံရတယ်ထောင်ကြတယ်လို့ကျွန်တော်သိထားတယ်ဘယ်တော့ကဖန်ခံပြီးထောင်ကြတယ်လဲဘယ်နှစ်ကြလဲဘယ်တော့ကပြန်လွတ်လဲ
အဲကျွန်မအစပြီးတော့ဖန်ခံအဲကျွန်မအဲ့2000ခုကလေးကကျွန်တော်တို့ဖန်ခံရဖို့ဖြစ်လာတာပေါ့နော်ဒါပေမဲ့လည်းဒီ၈လလောက်ကျွန်မကံကောင်းထောက်မဆောင်နဲ့လွတ်မြောက်တင်းချောင်လွတ်မြောက်ခဲ့ရပေါ့နော်တင်းချောင်လွတ်မြောက်ခဲ့ပြီးတော့2008အဂျွန်မှာကျွန်မစပြီးတော့ဖန်ခံရတဲ့အကြောင်းအရာခုနကကျွန်တော်တို့စပြီးတော့ဟိုဘာကတာလှုပ်ရှားမှုတွေမှာပါဝင်လာတယ်ရွှေဘောင်ဒေါ်လာကြီးလှုပ်ရှားမှုမှာလည်းပါဝင်တဲ့အခါကျတော့ကျွန်တော်တို့အဲ့ကလေးကဖန်တယ်ကျွန်မ၈လလုံးလုံးရှောင်းနေတဲ့နိုင်ငံပြီးတော့ဒီ2008မေမှာကျွန်တော်တို့ Nugget Cyclone မုံတိုင်းမှာကေစေးကျွန်တော်တို့သွားတဲ့အခါကျတော့အဲ့ဒီမှာကျွန်မရဲ့ဟို biography ပေါ်သွားတာပေါ့နော်ပေါ်သွားတဲ့အခါကျတော့ကျွန်မဖန်ခံရတော့ပေါ့ဆိုတော့အရင်အမှုဟောင်းနေပဲကျွန်တော်ပြန်ပြီးတော့ဖန်ခံရ
ထောင်မနေနေကြ
အလုံးမောင်းကတော့ကျွန်တော်တို့ဟိုတကယ်သူ့ရဲ့ serial life ဆိုရင်၈နှစ်ပေါ့၈နှစ်ကိုမှတော့တပေါင်းနဲ့ပြန်ပြည့်တဲ့အခါကျတော့၄နှစ် sentence ရေးရပေါ့နော်ထောင်ကြတဲ့နှစ်ကတော့၄နှစ်ဒါပေမဲ့ကျွန်မ၃နှစ်နဲ့၄လမော်ဒယ်မြိုင်ထောင်မှာနေခဲ့ရတော့နော်
နောက်ဆုံးပြန်လာတာပေါ့
ဟုတ်ကဲ့နောက်ဆုံးပြန်လာတာမော်ဒယ်မြိုင်ထောင်
ပဲချင်းရလို့
ပြန်ပြီးတော့လုတ်ခဲ့ကျွန်တော် 2017 October လောက်မှာကျွန်တော်ပြန်လုတ်တယ်လူကြအချိန်လူချင်းချမ်းသာခွင့်ပေါ့နော်အဲ့ချိန်တော့ကျွန်တော်ပြန်လုတ်
တယ် ဒါတော့မှ၃နှစ်လေးလနေပြီးတော့ဒုတိယကြိမ်လွန်ကြီးချန်တာကိုခွင့်နဲ့မှလွတ်တာ
၄
နှစ်နေပါဦးဖြစ်သွားတယ်ဆိုတော့ပြန်လွတ်လာတယ်နောက်ဘဂဒါမှာဆက်လုပ်တယ်ဆိုတော့လက်ရှိကမဖြစ်ပေါ်ငါဘဂဒါမြောင်အဖွဲ့ချုပ်ရဲ့အထွေထွေအတွင်းရေးမှူးတာဝန်ကိုယူထားတယ်လို့ကျွန်တော်သိထားတ
ယ်ပြောဘဟုလုပ်ငန်းကော်မတီအထွေထွေအတွင်းရေးမှူးတာ
ဝန်ဘဟုလုပ်ငန်းကော်မတီအထွေထွေအတွင်းရေးမှူးဆိုတော့ဒီကနေ့ဘလုံးငန်းကော်မတီထွေထွေတွင်ရမှုအနေနဲ့ဒီကနေ့ဘာကတဘာတွေလုပ်နေတယ်လဲကျွန်တော်တို့ပြောနိုင်တယ်လားပြောပြပါလား
အခုလက်ရှိကျွန်တော်တို့အတွက်အရေးကြီးဆုံးဖြစ်နေတာကဘာကတရဲ့ရည်တည်ပေါ့နော်ဆိုတော့ကျွန်တော်တို့ကြောင်းနေတဲ့မှာဟိုကျွန်တော်တို့ဘာကတမြောက်ဖွဲ့ချုပ်ဟိုဘလုံးငန်းကော်မတီစပြီးတော့ဖွဲ့စည်းပြီးနောက်ပိုင်းအစပြီးကျွန်တော်တို့ကဒီတမကတွေကြောင်းနေခရိုင်နေဒေတာအတီးတီးမှာတမကဖွဲ့ဆောင်ရင်ကျွန်တော်တို့လျှောက်ဟိုကျွန်တော်တို့လိုက်ပြီးတော့ဖွဲ့စည်းခဲ့ကြတယ်ဆိုတော့အဲ့ဒီနောက်ပိုင်းမှာဘာဖြစ်လာလဲဆိုတော့ကျွန်တော်တို့တမကအများစုကကြောင်းထဲဝင်မှုခက်ခဲတယ်ဆိုတော့ရုံးငန်းနေရာအစားကြောင်းသားတွေစုံတာတွေ့တာအစားတို့ကြောင်းပြင်မှာပဲတို့လုံနိုင်တယ်ကြောင်းထဲမှာလုတဲ့အခါကျတော့တို့မှာခက်ခဲအများကြီးရင်ဆိုင်ရတယ်ဟိုချိန်ချောင်းမှုတွေကြောင်းအာဏာပိုင်တွေကချိန်ချောင်းမှုတွေနောက်ပြီးတော့ဒီဆရာဆရာမတွေရဲ့ကြောက်ရွံ့ချိန်ချောင်းမှုတွေဒါမျိုးနောက်ပြီးတော့ဒီသူတို့ဒေတာဆိုင်ရာအာဏာပိုင်တွေချိန်ချောင်းမှုတွေသူတို့အမျိုးစုံကြုံရတာပေါ့နော်ဆိုတဲ့အခါကျတော့သူတို့တော်တော်ခက်ခဲနေကြတဲ့မှာကိုရုံးကန်စူးစမ်းရတယ်ချိုးသမက်ကတွေဆိုလို့ရှိရင်ပြုတ်ခွဲသွားတဲ့လောက်နှီးပါဖြစ်သွားတယ်ဆိုတော့ကျမတို့အခုစပြီးတော့ចောင်းသားတွေကဘယ်လိုမျိုးဟိုသူတို့ចောင်းထဲမှာအသေးစားလှုပ်ရှားမှုတွေနဲ့သူတို့ចောင်းသားတမကရဲ့တက်ဝေးတရားဝင်မှုပြရတာပေါ့နော်ဆိုတော့အနေဆုံးဆိုလို့ရှိရင်စပီဟောပြောပွဲလိုမျိုးဟိုចောင်းသားတွေ student farewell ပုံစံမျိုးလေးနဲ့သူတို့ចောင်းသားတမကရဲ့အရေးပါမှုတွေသူတို့စပြီးတော့ပြတယ်ချိုးចောင်းနေမှာအောင်မြင်ပြီးမဲ့လဲချိုးចောင်းနေမှာအခက်ခဲအများကြီးရှိတယ်ဆိုတော့အဲ့ဒါတစ်ဖက်ကအဖြစ်ကျွန်တော်တို့ចောင်းသားသမဂ္ဂရဲ့ရေးပါမှုပြတာလည်းဖြစ်တယ်ចောင်းသားသမဂ္ဂရဲ့စီယုံရေးကိုចောင်းသားတွေကြားထဲမှာចောင်းသားသမဂ္ဂဘလောက်အရေးပါလဲဘာကြောင့်အရေးပါလဲဆိုတဲ့စီယုံရေးကိုစတာမျိုးလည်းဖြစ်တယ
်ခုနကတရားဝင်မှုဆိုလို့အခုကအသင်းဖွဲ့စီမြင်အသင်းဖွဲ့ဖွဲ့စည်းရေးနဲ့ဆိုင်တဲ့ဥပဒေအရထွက်သွားပြီနော
်ဥ
ပဒေပြဋ္ဌာန်းပြီးသွားပြီဆိုတော့ဘာကတနဲ့ចောင်းသားသမဂ္ဂတွေပေါ့လေအဲ့ဒီဥပဒေအရမှတ်ပုံတင်ကြသလား
အဲကျမတို့တမကចောင်းသားတမကတွေကတော့မှတ်ပုံမတင်ကြအောင်ဆိုတော့ခုနောက်ပိုင်းဥပဒေအရဆိုလို့ရှိရင်လည်းကျမတို့ကဟိုမှတ်ပုံမတင်လို့ရတယ်ဆိုတဲ့အနေအထားမျိုးလည်းဖြစ်နောက်တစ်ခုကကျမတို့ရဲ့ကျမတို့ထောင်ချခဲ့ရတယ်တမကဖွဲ့စည်းလို့တင်ဖွဲ့၆နယ်ပေါ့နော်ဆိုတော့အဲ့နောက်ပိုင်းမှာဘာဖြစ်လာလဲဆိုတော့ကျမတို့ចောင်းသားတမကတွေအားလုံးရဲ့သဘောဆန္ဒအရာရောဟိုအရင်တမိုင်းဆင်ဆဲရောចောင်းသားသမဂ္ဂဆိုတာမှတ်ပုံတင်စရာမလိုဘူးဆိုတော့ကျွန်တော်တို့ရဲ့ယူဆချက်ပေါ်တယ်နောက်တစ်ခုကဘာလဲဆိုတော့ကျွန်တော်တို့ចောင်းသားသမဂ္ဂတွေကဟိုအဓိကကျွန်တော်တို့နဲ့သက်ဆိုင်တာကပညာရေးဥပဒေပဲဆိုတော့ပညာရေးဥပဒေမှာကအကြောင်းသားသမဂ္ဂဖွဲ့စည်းရေးကပါကိုပါရမယ်ကျွန်တော်သားသမဂ္ဂဆိုတာကပြည်ထရေးနဲ့မဆိုင်ဘူးကျွန်တော်တူညီမှုမရှိဘူးလေကျွန်တော်တို့ဘလို့မှလည်းဒါဆက်ဆက်လို့မရအောင်ဆိုတဲ့ခါကျတော့ကျွန်တော်ပညာရေးဥပဒေကအဓိကအရေးကြီးဆုံးပေါ့နော်ဆိုတော့မပါဘူးပေါ့နော
်ဆိုတော့မပြောဘူးအခုကျွန်တော်တို့တွေ့ဆုံမိမြန်ကန်ကိုကြည့်နေတဲ့ပရိသတ်တွေရှိတယ်အဲ့ဒီပရိသတ်တွေကိုမပြောအောင်တည်တည်ချာချာအခိုင်အမာပြောရသလားဘာကတဒီတရားဝင်အဖွဲ့အစည်းဖြစ်တယ်တရားမဝင်မြေရောက်အဖွဲ့အစည်းမဟုတ်ဘူးဆိုတာ
ဟုတ်တယ်ကျမတို့အခုဘာကတာကတရားဝင်အဖွဲ့အစည်းပါဟိုကျမတို့ပုံမှန်လင်းလင်းလဲထုတ်ဖော်ပြီးတော့ကြေညာပြီးဖွဲ့စည်းရဲဒါဟိုကျွန်တော်တင်းစားရှင်းလင်းပွဲတွေပြန်လှန်လှန်လုပ်ပြီးတော့အင်တာဗျူးတွေလည်းလုပ်တယ်နောက်ကျောင်းနေတဲ့မှာလည်းကျမတို့တရားဝင်ကိုရက်တည်လှုပ်ရှားနေပါတယ
်အဲ့လိုရက်တည်လှုပ်ရှားတဲ့အခါမှာဒီကနေ့ចောင်းသားဒုရဲ့ဘာကတာပေါ်စိတ်ဝင်စားမှုကရောဘယ်လောက်ထိရှိတယ်
အဲကျောင်းနေတဲမှာကျောင်းသားတို့ရဲ့စိတ်ဝင်စားမှုကျွန်တော်တို့ရပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကျောင်းသားတွေကဟိုမျိုးစုံမျက်စိပိတ်နာပိတ်နှစ်ပေါင်းများစွာခံခဲ့ရတဲ့အခါကျတော့ကျောင်းသားတွေရဲ့ဖျော်ဖြေမှုကခုနပြောတဲ့ဟိုကျောင်းနေတဲမှာဆိုလို့ရှိရင်ဒီအရဝိုင်းတို့ဖဲဝိုင်းတို့ဒါမျိုးပေါ့နော်။ကျောင်းသားတွေကဟိုလွတ်လပ်မှုကိုတစ်ဖက်တစ်လမ်းအရှာကြရဲဆိုတဲ့ပုံစံမျိုးဆိုတော့ကျွန်တော်တို့ဒီလိုမျိုးဟိုလူမှုရေးနိုင်ငံရေးလှုပ်ရှားမှုနိုင်ငံရေးပဲပြောကြပါဆိုပညာရေးပဲဖြစ်ဖြစ်ပေါ့ကျွန်တော်အကြောင်းအရာပေါင်းဆိုလှုပ်ရှားမှုတွေကအရင်အားနေခဲ့ဆိုတဲ့အခါကျတော့အခုကျောင်းသားသမဂ္ဂဆိုတဲ့အရာကိုသူတို့အရင်စိတ်ဝင်စားတယ်ဒါပေမဲ့သူတို့မှာကအကြောက်တရားကကျွန်တော်တို့အရင်အားလိုပဲမပြောက်ပြင်းနိုင်သေးပါဘူးဒါအနှစ်ပေါင်းများစွာလည်းဖြစ်ခဲ့တယ်လက်ရှိအချိန်မှာလည်းအကြောက်တရားကြီးစိုးနေဆဲပဲဆိုတဲ့အခါကျတော့ဟိုပေါင်းဝဲလှုပ်ရှားဖို့ကြတော့သူတို့မှာအခက်အခဲအများကြီးရှိတယ်ဆိုတချို့ကျောင်းသားတွေကတော့တော်တော်ကိုစူးစမ်းပန်းစားနေသူတို့ဝင်ပြီးတော့ဟိုလှုပ်ရှားကြတယ်ဒါပေမဲ့သူတို့မှာလည်းသူတို့မိသားစုနဲ့နောက်ပြီးတော့ဒီဆရာဆရာမနဲ့သူတို့ပညာရေးအတွက်အနောက်ကလေးဖြစ်ခဲ့ကြတယ်သူတဲ့ခါကျတော့
ဆိုတော့ဒီကနေ့မြန်မာနိုင်ငံကပြင်ပြောင်းလဲလုပ်နေတယ်ပေါ့နော်ပြည်တွင်းမှာလည်းဒီမှန်ပြူတယ်ပြည်ပေါ်မှာလည်းဒီမှန်ပြူတယ်ဆိုတော့ဘာကတလို့ចောင်းသားသမဂ္ဂတွေကဒီကနေ့မြန်မာနိုင်ငံရဲ့ပြင်ပြောင်းလဲရေးမှာအရေးပါမှုအသုံးဝင်မှုရှိရလားအသုံးတည့်ရလား
ကျမတို့အခုဘာကတကဘာတွေလုပ်နေလဲဆိုတဲ့နေရာမှာလဲကျွန်တော်ထည့်ပြီးတော့အဲ့ဒီခုနမေကုန်းနဲ့ဆက်ဆက်လို့ပေါ့နော်ဆိုတော့ကျမတို့ပညာရေးဥပဒေကိစ္စကိုကျွန်တော်တို့အကြီးအကျယ်ကျွန်တော်တို့လုံးစူးစမ်းနေပါတယ်ဒီပညာရေးဥပဒေကကျွန်တော်တို့တနိုင်ငံလုံးအတွက်တိတ်ကိုအရေးကြီးရယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီမိုကရေစီစနစ်ကိုသွားမယ်ဆိုရင်အောက်ခြေမခံလို့မရဘူးလို့ကျွန်မကယူဆတယ်ဥပမာအဖြစ်ကျွန်တော်တို့ဟိုပြောင်းလဲသွားပါပြီပေါ့နော်ကျွန်တော်တို့နိုင်ငံကတကယ်ဒီမိုကရေစီနိုင်ငံဖြစ်သွားပါပြီဆိုရင်တော့မှခုနပြောရဲပညာရေးကိုကျွန်တော်တို့အောက်ခြေခံအောင်ပညာရေးမှာဒီမိုကရေစီ democratic education ပေါ့နော်ဒီမိုကရေစီစနစ်ကျင့်သုံးတဲ့ပညာရေးစနစ်မျိုးမဖြစ်လို့ရှင်ကျမတို့ကဘယ်နည်းနဲ့မှဟိုဒီဒီမိုကရေစီကရရှိတည်တတ်နိုင်မှုမရှိဘူးလို့ကျမတို့အနေနဲ့ယူဆတယ်။ဆိုတော့ကျမတို့ပညာရေးကအရေးကြီးဆုံးပဲလို့ကျမအနေနဲ့ယူဆတယ်။ဆိုတော့ပညာရေးဆိုတဲ့ကိစ္စမျိုးကိုအဓိကပညာရေးမှာအဓိကသားကောင်ကကျမတို့ចောင်းသားတွေပါပဲ။ဆိုတော့ဒီကဲတကယ်ចောင်းသားသမဂ္ဂတွေရဲ့အရေးပါမှုကအရန်ကိုကြီးမားတယ်လို့ကျမအနေနဲ့ယူဆတယ်။နောက်ဒါကတော့ပညာရေးကိစ္စပေါ့နော်။နောက်ပြီးတော့ကျမတို့ဒီ တနိုင်ငံလုံးနဲ့ပတ်သက်တဲ့အရေးကိစ္စတွေမှာလည်းကျောင်းသားသမဂ္ဂတွေကသူတို့တက်နိုင်တဲ့ဒေတာသူတို့နဲ့နှီးစပ်တဲ့ဒေတာသူတို့တက်နိုင်တဲ့အကြောင်းအရာမှာဝင်ကူပြီးတော့သူတို့ကူညီဖြည့်ရှင်းပေးရဆိုတာတည်းသူတို့ပူပေါင်းအားဖြည့်ပေးတာမျိုးတွေသူတို့လုပ်နေရအများကြီးရှိတယ်ဆိုတော့သူတို့တက်နိုင်သလောက်ပေါ့နော
်ကျောင်းသားသမဂ္ဂဖွဲ့ဝင်တွေပေါ့လေကျောင်းသားသမဂ္ဂဝင်တွေရဲ့ပေါ်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီနေ့မှာတစ်ဆက်တည်းမေးချင်တာကလူချို့ကမြင်ကြတာရှိတယ်ကျောင်းသားသမဂ္ဂလုတ်တဲ့လူတွေကျောင်းသားသမဂ္ဂတွေဟာသဘောထားပြင်းထန်နေအစွန်းရောက်တယ်ဆိုတဲ့စကားကျွန်တော်မသုံးညင်ဘူးအစွန်းရောက်တယ်လို့လည်းပဲကျွန်တော်ကိုယ်တိုင်မယူဆောက်ဒါပေမဲ့သဘောထားပြင်းထန်နေပေါ့နော်တာမန်ပင်မရေးစည်းနိုင်ငံရေးမှာသွားနေတဲ့လူတွေဆိုသဘောထားပြင်းထန်လို့ပြောကြတာရှိတယ်ဟုတ်လားမဖြစ်ဖြစ်အောင်လို့ကသဘောထားပြင်းထန်သူတွေလား
ကျမအမြင်ကိုပြောရလို့ရှိရင်ကျောင်းသားဆိုတာကျမတို့နိုင်ငံရေးသမားမဟုတ်ပါဘူးနိုင်ငံရေးသမားမဟုတ်တဲ့အတွက်ကျမတို့ကျောင်းသားတွေကအများတော်အဖြစ်အဖြူအမဲကိုအမဲပေါ့နော်အမောက်အမအမှန်အမှန်ကျမတို့ရှင်းရှင်းလင်းလင်းမြင်လေးရှိတဲ့အခါကျတော့ဟိုတာမန်နိုင်ငံရေးသမားတွေခြားထဲမှာကျမတို့ကသဘောထားပြင်းထန်တယ်လို့မြင်ကောင်းမြင်လိမ့်မယ်ဒါပေမဲ့ကျမတို့ကတော့ဟိုကျမတို့မြင်တဲ့အတိုင်းပြောတာပါကျောင်းသားတွေကသူတို့မြင်တဲ့အတိုင်းပြောကြတယ်သူတို့ကနိုင်ငံရေးသမားမဟုတ်တဲ့အတွက်တချို့နေရာတွေမှာဟိုအများအမြင်မှာဒါသဘောထားပြင်းထန်တယ်လို့မြင်ကောင်းမြင်လိမ့်မယ်ဒါပေမဲ့ကျွန်တော်တို့တမိုင်းတစ်လျှောက်လုံးမှာလည်းဒီတိုင်းပဲကျောင်းသားတွေကရက်တီခဲ့ကြတယ်အဲ့ဒီခါကျတော့ကျွန်တော်တို့ဘာဖြစ်လာလဲဆိုတော့ကျွန်တော်တို့နဲ့ကျောင်းသားနဲ့ပြည်သူကအမြဲတမ်းတတ်ထက်တဲ့ကြာလာတယ်ဘာဖြစ်လို့လဲဆိုတော့ကျောင်းသားတွေရဲ့အတန်ကပြည်သူရဲ့အတန်ဖြစ်လာတယ်ခါက
ျဆိုတော့မပြောအောင်လို့ဒီသဘောထားတင်းမှပြင်းထန်သူတွေမဟုတ်ဘူးအချင်းနဲ့အချင်းခံနဲ့လိုက်လျောညှိတွေ့စွာတွားနိုင်တယ်ကြောင်းလဲနိုင်တယ
်ကျွန်တော်ကပြည်သူအပေါ်မှာပြည်သူအပေါ်မှာမူတည်ပြီးတော့ကျွန်တော်တို့တွေကသဘောထားတွေကအမြဲတမ်းဟိုပြည်သူဘက်ကရက်တဲ့သဘောထားတွေဖြစ်လာတာပေါ့နော်ကျွန်တော်တို့သဘောထားပြင်းထန်တဲ့တစ်ခုတည်းကိုပဲတရကျွန်တော်တို့တရသေးစုပ်ကင်ထားတဲ့သူတွေမဟုတ်ပ
ါဘဂဒါရဲ့ဘ ਹੁ လုပ်ငန်းကွန်ပီရဲ့လက်ရှိသူတွေတွင်းမှုနေနဲ့ဒီလိုဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်လို့ကျောင်းသားသမဂ္ဂတွေပေါ့အနာဂတ်မပြောအောင်အမြင်ဘလို့ရှိလဲ
ကျွန်တော်တို့အခုဆိုရင်ဒါကျွန်မပုံမှန်လင်းလင်းပြောပါမယ်ကျောင်းသားသမဂ္ဂတွေဒီကျမတို့နိုင်ငံထဲမှာပေါ့နော်ကျမတို့နိုင်ငံထဲမှာဆိုလို့ရှိရင်တော့ဟိုပြောရရင်ဘဂဒါကတော့အင်အားအကြီးဆုံးလို့ပြောလို့ရှိတာပေါ့နော်ဆိုတော့ကျမတို့ခရိုင်တွေအများကြီးရှိတယ်နောက်ပြီးတချို့ဒီတိုင်းသားတမကဒီဟိုထားပါတော့ကရပြည်နယ်ကျောင်းသားတမကလို့ချင်းပြည်နယ်ကျောင်းသားတမကလို့ကချင်ကျောင်းသားတမကစသဖြင့်ပေါ့နော်ကျမတို့ဟိုဒီတနိုင်ငံလုံးတိုင်းတာချိတ်ဆက်ထားနိုင်မှုအများကြီးရှိတယ်ဆိုတော့ဒါပေမဲ့လည်းဥမာရန်ကုန်လိုနေရာမျိုးမှာကျမတို့ကျောင်းသားတမကတခြားဟိုတိကျရက်တည်နေတဲ့ကျောင်းသားတမကတွေလည်းရှိတယ်ဆိုတော့ကျမရဲ့အနာဂတ်ကျမဒါတိတ်ကူလည်းမဝေးတော့ပါဘူးကျမတို့အမြဲတမ်းနဲ့မှန်မှန်ပေါ့နော်ကျမတို့ခြေတက်နေတာကကျမတို့ရဲ့ညီလာခံပါဆိုတော့နိုင်ငံလုံးဆိုင်ရာညီလာခံကျမတို့မဖြစ်မနေကျင်ပါဖို့လိုတယ်ဘာကြောင့်ကျင်ပါခြင်းလဲဆိုတော့ကျမတို့ကဟိုကျောင်းသားတမကတွေအားလုံးကကျမတို့ဟိုကောင်းဆောင်ကောင်းစဉ်တစ်ခုလေးအောင်မှာကောင်းဆောင်တစ်ခုလေးအောင်မှာကျွန်တော်တို့ရှိချင်တယ်ပို့ပြီးတော့စီစီလုံးလုံးဖြစ်ချင်တယ်အဲ့ဒီခါကျတော့ပို့ပြီးစီစီလုံးလုံးဖြစ်လာလို့ရှင်ကျွန်တော်တို့သွားချင်တဲ့ဥတီချက်တွေရည်မှန်းချက်တွေကပို့ပြီးတော့လည်းမြန်လာမယ်ပို့ပြီးတော့လည်းမှန်မှန်ကန်ကန်ရောက်လာနိုင်မယ်လို့လည်းကျွန်တော်တို့ယုံကြည်တယ်ဆိုတော့ဒီမိုကရေစီရဲ့ပြယုတ်ကကျောင်းသားသမဂ္ဂလို့ကျွန်မအယူဆပါတယ
်ဘယ်ချေဘယ်တော့လောက်ဖြစ်မယ်ဖြစ်ဖို့မှန်းထားတယ်လေ
ဒီ2015အတော်အတွင်းမှာပဲကျွန်တော်တို့ကြိုးစားနေပါတ
ယ်ရုပ်ောက်ပွဲကြီးနဲ့တိုက်နေပါလား
မတိုက်တော့မတိုက်လောက်ကျွန်တော်တို့အစောပိုင်းလှုပ်ဖို့
ဟုတ်ပြီဆိုတော့မြန်မာနိုင်ငံရဲ့တမိုင်းကိုပြန်ကြည့်ရင်လွတ်လပ်ရေးမတိုင်ခင်ကာလလွတ်လပ်ရေးကျူပတ်မှုကာလလွတ်လပ်ရေးနောက်ပိုင်းကာလပေါ့နော်ကျောင်းသားသမဂ္ဂခေါင်းဆောင်တွေဒီမြန်မာနိုင်ငံရေးမှာကျောင်းသားသမဂ္ဂခေါင်းဆောင်ဘဝကနေပြီးတော့ထူးခြားထင်ရှားတဲ့တိုင်းပြည်ကိုခေါင်းဆောင်မှုပေးတဲ့ခေါင်းဆောင်တွေဖြစ်ပြောင်းလဲခဲ့ကြတယ်ပြောရရင်တော့ဒေါင်းဒေါင်းမီနိုင်ငံရေးသမားတွေဖြစ်သူတို့ဘဝကိုပြောင်းလဲပြီးတော့နိုင်ငံရေးထဲမှာပါဝင်လို့ရှာခဲ့ကြတယ်မဖြစ်ဘဲကိုယ်တိုင်ရောအဲ့လိုရည်ရွယ်ချက်ရှိလား
အဲကျမကတော့ဟိုကျမဘာဖြစ်လာလိမ့်မယ်လို့ကိုမယူဆသေးဘူးမမှန်လဲမမှန်သေးပါဘူးဆိုတော့ကျမအဓိကဖြစ်ချင်တာကဟိုကျမဘယ်နေရာမှာနေမလဲပေါ့နော်ကျမနေတဲ့နေရာအပေါ်မှာမူတည်ပြီးတော့ကျမတာဝန်ကြီးရဲ့လူဖြစ်ချင်တယ်အဓိကကတော့ကျမတို့အမြဲတမ်းပြောနေတဲ့နိုင်ငံသားခေါင်းပေါ့နော်ကျမတို့နိုင်ငံအတွက်တာဝန်ကြီးပုံနဲ့လူဖြစ်ချင်ပါတယ်ဆိုတော့ကျမကဟိုပို့ပြီးတော့လူမှုရေးဘက်မှာပို့ပြီးအတန်းနဲ့နောက်ပြီးတော့ပညာရေးဘက်မှာပို့ပြီးအတန်းနဲ့စကားပညာရေးတို့လူမှုရေးဘက်တို့လည်းရောက်သွားနိုင်တယ်လို့ပဲကျမကဒါမှမဟုတ်တစ်ချိန်ချိန်မှာတောင်းအားတစ်ခုခုကြောင့်လည်းနိုင်ငံရေးလောကအောက်ရောက်လာနိုင်ပါတယ်ဒါပေမဲ့ကျမကြိုပြောလို့ဟိုကိုဘယ်ကိုသွားချင်လဲဆိုတဲ့အပေါ်မှာကျမမူတည်ပါလေ
နိုင်ငံရေးခေါင်းဆောင်လုပ်မယ်ဆိုတော့ခံခံမမရည်မှန်းချက်မျိုးမရှိသေးဘူ
းဟုတ်ကဲ့
ကျေးဇူးများတင်ပါတယ်မပြောအောင်ဖြစ်ချင်တာတွေလည်းဖြစ်နိုင်ပါစေလို့ကျွန်တော်ဆုတောင်းပေးပါတယ
်ကျေးဇူးများတင်ပါတယ
်မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြခင်တင်ဆက်သွားမယ့်ဒုတိယပိုင်းစီစဉ်မှာတော့မြန်မာပြည်ကပေးစာများအစီအစဉ်အပါအဝင်ပြည်တွင်းသုံးသက်ချက်နဲ့တက်ကြီးစကားအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်